တမနာဖြုတ်ချရေးဆန္ဒပြပွဲတွေဖြစ်ပေါ်နေတဲ့အီဂျစ်နိုင်ငံမှာမနေ့တုန်းကဆန္ဒပြသူတွေနဲ့လုံခြုံရေးတပ်ဖွဲ့တွေကြားပြစ်ပကတွေဖြစ်ခဲ့လို့လူ3သေဆုံးပြီးတော့တော်တော်များများဒဏ်ရာတွေရခဲ့ကြပါတယ်။ဇန်နဝါရီလ25ရက်နေ့ကနေဆန္ဒပြမှုတွေစဖြစ်ကြတဲ့ကတွေ့မှာဆိုလို့ရှိရင်အီဂျစ်ကဆန္ဒပြပွဲနဲ့ဆက်ဆက်တဲ့အကြမ်းဖက်မှုတွေအတွင်းသေဆုံးခဲ့ရသူဟာ300ကျော်သွားပြီလို့ကုလသမဂ္ဂကပြောပါတယ်။အင်ကာနဲ့ဘော်တူနီတွေတုန်းကအီဂျစ်နိုင်ငံအနောက်တောင်ပိုင်းNew Valley ဒေသမှာဖြစ်ခဲ့တဲ့ပြည်ပခါတွေအတွင်းတနတ်တွေနဲ့ပြစ်ခတ်မှုတွေရှိခဲ့ပါတယ်။အဲဒီမှာအစိုးရအဆောက်အဦတစ်ခုကိုလည်းယာနဲ့ချီတဲ့သူတွေကမီးရှို့ခဲ့ကြပါတယ်။မြို့တော်ကိုင်တိုကအဓိကစခန်းချပြီးတော့ဆန္ဒပြနေတဲ့ Harry ရင်းမြစ်မှာတော့ထောင်နဲ့တောင်းနဲ့ချီတဲ့လူတွေကတမရဟူစနီမူဘာရက်ကိုအာဏာကနေချက်ချင်းဆင်းပေးဖို့တောင်းဆိုနေကြတော့မှာပဲ။အဲဒီ Harry ရင်းမြစ်ဟာအဓိကတပိတ်စခန်းကြီးဖြစ်သလိုဆေးကန်းတစ်ခုလည်းဖြစ်နေပါတယ်။လက်ကင်တယ်လီဖုန်းတွေရဲ့ဘက်ထရီတွေကိုအားဖြည့်တဲ့နေရာဖြစ်သလိုရေဒီယိုအတန်လွင့်ဌာနနဲ့ပြည်သူ့ဟစ်တိုင်နေရာလည်းဖြစ်နေတာပါဆန္ဒပြမှုတွေအတွင်းသေဆုံးခဲ့ရသူတွေရဲ့ရုပ်ပုံတွေကိုလည်းအဲ့ဒီရင်းမြစ်မှာဂုံပြုပြသထားပါတယ်မနေ့တုန်းကအီဂျစ်ယဉ်ကျေးမှုဝန်ကြီးဂါဘာအက်စပိုယာရုကနေနှုတ်ထွက်တော့ပါပြီအစိုးရအသစ်ဖွဲ့ကိုဖွဲ့ခဲ့ပြီးကိုယ့်ရဲ့မြောက်တဲ့နေမှာပဲသူနှုတ်ထွက်ခဲ့တာပါကျမ်းမာရေးအခြေအနေတွေကြောင့်လို့သူကအကြောင်းပြပါတယ်ဒုသမရအိုစမာဆူလီဘန်ကအိုမာဆူလီဘန်ကတော့ကိုင်ရိုမြို့တော်ကတဟရီရင်မြစ်မှာဆန္ဒတွေရေရှည်ပြနေတာကိုအစိုးရကတိခန့်နေမှာမဟုတ်ဘူးလို့ပြောတာပါလေအခုဆိုလို့ရှိရင်ဆန္ဒပြမှုတွေဟာ15ရက်ထဲရောက်လာနေပါပြီ